ဗီယိုမြန်မာပိုင်းစနေနေ့ညချမ်းအစီအစဉ်လေးတွေကဓာတ်ရိုက်လေးလှိုင်းအစီအစဉ်တင်ဆက်ဖို့အချိန်ရောက်ပါပြီရှင်။ဒီတစ်ပတ်မှာတော့ဒီမိုကရေစီစနစ်ထွန်းကားဖို့အပြောင်းအလဲတွေလုပ်မယ်ဆိုတဲ့မြန်မာနိုင်ငံမှာလက်ရှိပညာရေးစနစ်ကပြည့်ပြည့်စုံမှုရှိနေပါပြီလား။ဒါမှမဟုတ်ပြောင်းလဲဖို့လိုတယ်ဆိုရင်တော့ဘယ်လိုနှုံးနဲ့ဘယ်လောက်မြန်မြန်ပြောင်းလဲကြပါမလဲဆိုတာကိုထုတ်လုပ်သူမက်ခင်ဖြူထွေးနဲ့အတူဦးကျော်စံသားကဓာတ်ရိုက်ဆွေးနွေးတင်ပြပါရမရှင်။
မင်္ဂလာပါတော်ရရှိမြခင်စီစဉ်မိဆက်ပြကျေးဇူးတင်ပါတယ်မမဘုရခင်တော်ရရှိမြခင်ဒီကနေ့ငါတော့ပြီးခဲ့တဲ့တပတ်ကျော်ကအကျွေးကြံခဲ့တဲ့အစီအစဉ်လို့ပြောပါနိုင်မယ်အရေးပေါ်ကြားဖြတ်အစီအစဉ်တစ်ခုဝင်သွားတဲ့အတွက်ဆွေးနွေးမယ့်အကြောင်းအရာကတော့အခြေခံပညာအပြောင်းလဲပါပဲမြန်မာနိုင်ငံရဲ့အခြေခံပညာပြောင်းလဲမယ်ဆွဲစကားပြောင်းလဲဖို့စီစဉ်နေရဘာမှမကြားသေးပါဘူးဒီမိုကရေစီလမ်းကိုချီတက်နေတဲ့ဆိုတဲ့လက်ရှိမြန်မာနိုင်ငံမှာဆိုတော့လက်ရှိပညာစနစ်ဟာဒီမိုကရေစီစနစ်နဲ့အဝင်ခွင့်ကြဖြစ်နေလို့လားဒါရင်းဖို့ပြောင်းလဲဖို့လိုရဆိုရင်ဘယ်အချက်တွေကိုဘယ်လိုပြောင်းလဲရမလဲဆိုတဲ့ကိစ္စဖြစ်ပါတယ်။အန်အော်ဖို့ကောင်းတာကတော့စာရေးပို့ထားတဲ့သောရရှင်တွေရဲ့စာရေးအားလုံးမှာဘယ်သူကမှလက်ရှိပညာရေးစနစ်ဟာဒီမိုကရေစီခေတ်နဲ့အဝင်ငွင်ကြဖြစ်တယ်လို့မဆိုထားပါဘူး။အဲ့ဒါဆွေးနွေးကြတော့မလိုဘူးဆိုပြီးတော့ဘယ်လိုပြုပြင်ရမလဲဘာတွေအားနည်းနေလဲဆိုတာကိုအဓိကဆွေးနွေးကြတာဖြစ်ပါတယ်။ဘယ်လိုပြုပြင်ရမယ်ဆိုတော့ဒီယောဂကုထုံးကိုပြောတာထက်ဘယ်လိုယောဂမျိုးဖြစ်နေရဲဆိုရတာယောဂကိုသရုပ်ခွဲပြတဲ့စာတွေကပိုများတယ်ဆိုရင်လည်းမှားလိမ့်မယ်မဟုတ်ပါဘူးဆိုတော့ဒီလိုသောရရှင်တွေရေးသားမိ мян ချက်တွေဆွေးနွေးချက်တွေတိုက်ရိုက်ဆွေးနွေးချက်တွေကိုတိုက်ရိုက်ဖြေကြားပါဝင်ပြီးတော့အဓိကတန်ခံဖြေကြားပေးမဲ့ပုဂ္ဂိုလ်နှစ်ဦးလဲကျွန်တော်ရွေးချယ်ထားပါတယ်နှစ်ဦးလုံးဟာပညာရေးစနစ်တွေပညာရေးသဘောတရားတွေကိုသုရေသနာပြုပြီးတော့ပညာရေးပါရဂူဘွဲ့ရရှိထားခဲ့တဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်ဒီပုဂ္ဂိုလ်နှူးဟာပညာရေးပါရဂူဘွဲ့တွေ Doctor of Education တွေရတဲ့အပြင်သူတို့ကိုယ်တိုင်လည်းပဲပညာရေးလောကမှာကျင်လည်ခဲ့တဲ့ကျင်လည်နေဆက်ဖြစ်တဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်အဲ့ဒီနှူးမှာပထမတူကတော့ Dr. သိန်းလွင်ဖြစ်ပါတယ်ဆယ်သိန်းလွင်ဆိုရင်လည်းပဲအထွေထူးမိတ်ဆက်ပေးစရာမလိုဘူးလို့နောက်ပုဂ္ဂိုလ်တူကတော့ Dr. ဒေါ်ဟန်ဟန်ဗီဖြစ်ပါတယ်ဆရာမဒေါ်ဟန်ဒီဟာလည်းပဲပညာရေးပါရဂူဘွဲ့ရပြီးတော့တခါပါရဂူဘွဲ့တဲ့တခါ Post Doctoral တက်နေတဲ့လေ့လာနေတဲ့ပုဂ္ဂိုလ်တူဖြစ်ပါတယ်ခင်ဗျာဆိုတော့ဒီပုဂ္ဂိုလ်နှူးကိုကျွန်တော်ပထမဆုံးစပြီးတော့သောရရှင်တွေရေးတဲ့စာတွေကိုအကြံပြင်းပြောပြပြီးတော့မေးချင်ပါတယ်မေးရကျွန်တော်စောစောကပြောသလိုပါပဲဆရာတို့ဆရာမတို့ခင်ဗျာဒီယောဂဘာကြောင့်ဖြစ်တယ်ဆိုတာကိုဆွေးနွေးတဲ့သောရရှင်တွေများပါတယ်အဲ့ဒီထက်မှလည်းပဲဆွေးနွေးတဲ့ပုဂ္ဂိုလ်တူကလည်းပြောရင်ဒီပုဂ္ဂိုလ်ကလည်းအင်္ဂလန်က PhD ဘွဲ့ရတဲ့အမည်မဖော်လိုတဲ့ပုဂ္ဂိုလ်တူဆိုပြီးတော့ရေးထားပါတယ်အဲ့ဒီမှာတငယ်တန်းကနေတက္ကသိုလ်အထိဆရာဆရာမတွေအယူခြင်းမရှိတဲ့ကိစ္စအယူခြင်းမရှိရင်ဒီရှိမရှိပဲကျက်နိုင်တာနဲ့ဘော်ရီလျှောက်ပြနေခြင်းတင်းရွညွန်းတန်းဖက်စာအုပ်ခင်းောက်ကြတာတက္ကသိုလ်ပါမခရီကအစဖက်စာအုပ်ကလွဲပြီးတော့ reference တွေကိုမသိတာအပြင်စာမသိတာဆယ်တန်းစာစစ်သူတွေအရေးချင်းမရှိပဲနဲ့အမှတ်ပေးကြတာနောက်ပြီးတင်းရွပြောင်းလဲရင်လည်းသင်ပေးမဲ့ဆရာဆရာမတွေကမရှိပြန်ဘူးတနိုင်ငံလုံးမှာအင်္ဂလိပ်စာတတ်သူလည်းပဲမရှိတော့ဖြစ်နေတယ်သမရအပါဝင်အစိုးရအဖွဲ့အစည်းကစစ်တပ်နဲ့ကျန်းဖွန်ပါတီကတိုက်ရိုက်လာတာဆိုတော့ပညာရေးအကြောင်းကိုနားမလဲအတွေ့အကြုံရှိတာစသဖြင့်ဒီပုဂ္ဂိုလ်ကဒါယောဂအခြေအနေဘာကြောင့်ဖြစ်ရလဲဆိုတာရေးထားသလိုနောက်တက္ကသိုလ်ဆရာမတူယတနာဘုံတက္ကသိုလ်ကရေးထားတာကတော့အကြံပေးချက်တွေပါပါတယ်အဓိကသုံးချက်ဖြစ်ပါတယ်ဒီဆရာမဆွေးနွေးထားတာကတော့ပထမတစ်ခုကတော့အခြေခံရောအစင်းမြင့်ပါရည်ချင်းစီအောင်သင်ပေးတဲ့စနစ်မဟုတ်ပါဘူးစာမွေးအောင်ဖို့ရွေးချယ်နေသင်ပေးနေပါရယ်ဘွက်လက်မှတ်ကအစမွေးဝန်းကြောင်အတွက်အထောက်အကူမပြုလို့တက္ကသိုလ်ကျောင်းသားကျောင်းသူတွေဟာအတန်းမှမမတက်ဘူးပညာရေးကိုစိတ်ဝင်စားဘူးဆိုတာသူရေးထားပါတယ်ဒါနံပါတ်1အချက်ဖြစ်ပါတယ်ဆိုတော့ပညာရေးဟာဘွားအမခန့်ခြင်းမရှိတဲ့ပညာရေးပေါ့လေဒီနေ့အပြင်ပြောရင်နောက်နံပါတ်2ကဘွားရဒီဆရာဆရာမတွေကိုလက်ကျင်ပေးဖို့ဘာမှအဓိပ္ပာယ်မရှိအကျိုးမရှိတဲ့ဖောင်ကြီးသင်တန်းနောက်ဇီးပင်ကြီးသင်တန်းဘုံဝန်ထပ်တက္ကသိုလ်ကအဲ့ဒီသင်တန်းတွေတက်ခိုင်းမဲ့အစားဘာသာရပ်ဆိုင်ရာသင်တန်းတွေကွန်ပျူတာသင်တန်းမန်နေဂျမန့်သင်တန်းအဲ့ဒါတွေကိုတက်ခိုင်းပြီးတော့ဆရာဆရာမတွေကိုလက်ကျင်ပေးသင့်ပါတယ်။နံပါတ်3အချက်ကတော့နိုင်ငံတော်စာနှုန်းနဲ့အညီလာကတိုးပေးသင့်ပါတယ်ဆရာဆရာမတွေအချင်းပြတ်တာအဂရီလိုက်စားကြင်အောင်ဆွေးရတာတက္ကသိုလ်ဆရာမတူကအဲ့လိုဆွေးနွေးထားတာဖြစ်ပါတယ်။ဆိုတော့ကျွန်တော်ဒီအဆင့်မှာရက်ပြီးတော့ခဏဆွေးနွေးကြပါတယ်ဆရာတို့နှစ်ကိုဒီတက္ကသိုလ်ဆရာမဆွေးနွေးရတဲ့စာထဲမှာကျွန်တော်စိတ်ဝင်စားတာဘွက်လက်မှတ်ဟာဘွားအမခန့်ခြင်းမရှိဘူးဆိုတာအဲ့တော့ပညာရေးရဲ့ရည်ရွယ်ချက်ဟာအလောက်ကန်ရရှိရေးလားသတိမဟုတ်တာ personality ကိုကြီးကိုသွေးမြင်မာရေးလားဆရာတို့ပုံစံမဲ့ထင်ပါတယ်ဆရာဒေါက်တာသိန်းလွင်ဘယ်လိုသဘောပါလဲခင်ဗျာဒီဆရာမဆွေးနွေးခြင်းနဲ့ပတ်သက်ပြီးတော့ဟုတ
်ကဲ့ပညာရေးကနှစ်မျိုးစလုံးကိုကျုံ့ဝင်ပါတယ်ဒီပညာရေးနဲ့ အတိညာဖွံ့ဖြိုးလာမယ်ကိုယ်ရည်ကိုယ်သေးတက်လာမယ်အဲ့ဒီအပြင်ဘဝရည်တည်မှုအတွက်ဒီလိုအပ်တဲ့ကျွမ်းကျင်မှုတွေပေးနိုင်တဲ့ပညာရေးမျိုးဖြစ်ရမယ်ဒီကျွန်တော်တို့နိုင်ငံရဲ့ပညာရေးကခုနဆရာမဆွေးနွေးသလိုဟာကျွမ်းကျင်မှုကိုပေးတဲ့ပညာရေးမဟုတ်ဘူးနောက်အဲ့ဒီအပြင်ကိုအတိညာကိုဖွံ့ဖြိုးစေတဲ့ပညာရေးလည်းမဟုတ်ဘူးနှစ်ခုစလုံးမှာအားနည်းချက်ရှိနေတဲ့ပညာရေးဖြစ်နေတယ်နောက်ဒီနေ့ခေတ်ပညာရေးကအခုနိုင်ငံရေးစနစ်ပြောင်းလာတယ်ပညာရေးမှာဘာမှပြုပြင်ပြောင်းလဲလာတာမတွေ့ဘူးသပညာရေးမှာပြုပြင်ပြောင်းလဲဖို့လိုတယ်ပညာရေးကအားလုံးနဲ့ဆိုင်တဲ့ဒီတာဝန်ဖြစ်တယ်တစုံတယောက်တစ်ဖွဲ့စည်းတစ်ခုရဲ့ကိစ္စမဟုတ်ဘူးပညာရေးဌာနတစ်ခုရဲ့ကိစ္စမဟုတ်ဘူးပညာရေးကဒီဆရာဆရာမတွေနဲ့ဆိုင်တယ်ကျောင်းသားတွေနဲ့ဆိုင်တယ်ဒီပညာရှင်တွေနဲ့ပါဝင်ပတ်သက်ရမယ်နိုင်ငံရေးနဲ့သက်ဆိုင်တဲ့ပုဂ္ဂိုလ်တွေလည်းပါရမယ်စီးပွားရေးပညာရှင်တွေလည်းပါရမယ်ငြိမ်းချမ်းမှုဆိုင်ရာဘာသာရေးဆိုင်ရာပုဂ္ဂိုလ်တွေလည်းပါသင့်တယ်ဒီလိုပုဂ္ဂိုလ်တွေပါဝင်ပြီးတော့ပညာရေးကိုခြေခြေပြက်ပြက်ဆွေးနွေးပြီးတော့ကျွန်တော်တို့နိုင်ငံရဲ့ပညာရေးကိုဘယ်လိုဖွံ့ဖြိုးတိုးတက်အောင်လုပ်မယ်ဆိုတာဆွေးနွေးတိုင်ပင်ဖို့တင့်ပြီအခုကျွန်တော်သိရသလောက်ဒီလွှတ်တော်မှာလွှတ်တော်ကိုယ်စားလှယ်တချို့ဟာပညာရေးကိုလေ့လာဖို့တင်ပြတာရှိတယ်ဒါပေမဲ့ပညာရေးဝန်ကြီးဌာနပယ်ချလိုက်တယ်ဒါမလုပ်တင်တော့ဘူးပညာရေးကိုခြေခြေပြက်ပြက်လေ့လာတင်ပြီဒါကျွန်တော်တို့နိုင်ငံရဲ့ပညာရေးကဒီချဆင်းနေတယ်ဆိုတာဒါလက်တွေ့မှာကျွန်တော်တို့မြင်နေရပြီရလမှာကျွန်တော်တို့တွေ့နေရပြီဒါကြောင့်မို့ပညာရေးကိုပြုပြင်ဖို့လိုတယ်ပညာရေးကအသိဉာဏ်ကိုဖွံ့ဖြိုးတဲ့အပြင်ကိုဒီလိုတူးချင်းစီရဲ့ဒီစွမ်းရည်မြင့်မားဖို့တော့နိုင်ငံရဲ့စီးပွားရေးတွေမှာပါဝင်ဆောင်ရွက်နိုင်ဖို့အဲ့ဒီလိုစွမ်းရည်တွေပေးတဲ့ပညာရေးမျိုးဖြစ်အောင်ကျွန်တော်တို့ကြိုးပမ်းဆောင်ရွက်တင
်ဟုတ်ကဲ့ဆရာဆရာမဒေါက်တာဟန်ဟန်ဒီရောဘယ်လိုသဘောပါလဲဒီတက္ကသိုလ်ဆရာမရတနာဘုံတက္ကသိုလ်ကဆရာမတူရဆွေးနွေးခြင်းနဲ့ပတ်သက်ပြီးတော့သူကပညာရေးဟာပွဲလက်မှတ်ပဲပေးပြီးတော့အသက်မွေးဝမ်းကြောင်းမှုကိုအထောက်အကူမပြုနိုင်ဘူးဆိုတာနဲ့ပတ်သက်ပြီးတော့ဆရာမဆွေးနွေးပါခင်ဗျာဆရာမသဘောထား
ဟုတ်ကဲ့ရှင်။ဟောကျမလည်းဆရာတရတင်းဆွေးနွေးသလိုပါပဲ။ဟောဘယ်နဲ့မှကကျမတို့လက်ရှိနေထားရလောက်ကိုင်းရဖို့ရကိုကြီးကိုသွေးအရေးအချင်းညှင့်တင်ဖို့ရနှစ်ခုလုံးအားပေးစင်တာပေါ့နော်။အခုလက်ရှိအချိန်အရကတော့ဒီကျောင်းမှသင်ကြားတဲ့သင်ကြားသည့်ပညာတွေကိုလက်တွေ့မှာပြန်လည်အသုံးချနိုင်တဲ့အချင်းအထိပူရထားတဲ့ပညာအရေးအချင်းနဲ့အလုတ်ခွင်မှာဆက်လက်ပြီးတော့ကိုပညာကိုဆက်လက်လေးလာစူးစမ်းဖန်တီးနိုင်ခွင့်အထိကျမတို့သင်ကြားပေးလိုက်တယ်ဆိုရင်အဲ့ဒီရတဲ့ပညာဘွဲလက်မှတ်ကတန်ဖိုးရှိအသုံးချတဲ့လက်မှတ်ဖြစ်လာပါလိမ့်ကျမတို့အဲ့ဒီအခြေအနေကိုမြန်မာနိုင်ငံရဲ့ပညာရေးအတွင်းမှာပြောင်းလဲမှုတွေသင်ကြားမှုတည်မှုစနစ်သင်ယူညွန့်တန်းဆရာဆရာတွေရဲ့အရေးချင်းမြင့်မားမှုနောက်ပညာရေးကနေပြီးတော့ရင်းနှီးမြှုပ်နှံမှုဒီအချို့ရေးပိုင်းဆိုင်ရာတွေကပညာရေးအမြင်တွေကိုဟောပေါ့ရှေ့အတွက်ကိုမြင်ပြီးတော့ပညာရေးလမ်းနီးလမ်းအမျိုးမျိုးကိုဖွင့်နှင်ပေးဖို့လိုပါတယ်ကျမတို့ဒီမိုကရေစီပညာရေးဆိုတာတင်ယူလေလာမှုအမျိုးမျိုးကိုဖန်တီးပေးတဲ့ပညာရေးဖြစ်ရပါအဲ့ဒါကိုကျမတို့ပြုပြင်ပြောင်းလဲဖို့ဒီလိုအပ်ပါတယ်ဟုတ်ကဲ
့ကျမတို့ဆရာတို့ကျွန်တော်နောက်အခုတော့လောလောဆယ်မှာတော့ကျွန်တော်နောက်စာတောင်းညွှန်းပါမယ်အခုကျွန်တော်တခုစဉ်းစားမိတာအဲ့လိုဖြစ်လာတဲ့ပညာရေးမျိုးကိုယူကိုသွေးမြန်မာရေးရောတိုင်းပြည်ကွန်ထရိုးလုပ်ငန်းအကျိုးအထောက်ပံ့ဖြစ်အောင်အဲ့လိုဖြစ်စေခြင်းအပြင်သူရဲ့ဘဝရည်ရည်လည်းအမှတ်ခံရလာမှာအဲ့လိုဖြစ်လာတဲ့စောစောအထောက်ပံ့တွေပါတော့ထားပါဒီအဲ့လိုဖြစ်နိုင်မဲ့ပညာရေးသင်ယူမျိုးသင်ယူညွှန်းနိုင်ရေးဆွဲဖို့အခြေအနေကဘယ်လောက်ရှိပြီလဲဆိုတာကျွန်တော်နောက်ပိုင်းမှမေးချင်ပါတယ်ဆရာဆရာမတို့ခင်ဗျာအခုသွားရရှင်နောက်တူကဘတ်ထူအောင်ဆိုပြီးတော့အင်္ဂလိပ်လိုရေးထားပါတယ်အာပင်စင်စားတူထင်ပါတယ် NO Rotary လို့သူရေးထားတာပါသူရဲ့ဆွေးနွေးချက်တွေကအဓိကအဖြစ်ဘာရေးထားလဲဆိုတော့နံပါတ်1က Civics and Basic Hygiene Courses အဲပြည်သူနီတိနဲ့အခြေခံကျန်းမာရေးသင်ယူတွေကိုမူလတန်းအဆင့်မှာကစတင်တင်တယ်တဲ့နံပါတ်1နံပါတ်2ကအလဲရန်အဆင့်ပေါ်လေ 5th က 10th standard လို့သူကရေးထားပမာပြမှာအဲ့ဒီခါမှာတော့ democratic principles တွေဒါ democracy သဘောတရားတွေကိုသူတို့နားလည်လာအောင်အပြန်အလှန်ဆွေးနွေးမှုတွေညှိနှိုင်းမှုတွေပါတဲ့လေ့ကျင့်ခန်းမျိုးတွေလုပ်သင့်တယ်လို့ဆိုထားပါတယ်။နောက် college တက္ကသိုလ်အဆင့်မှာရောက်လာတဲ့အခါ political science ဒါ democratic government ကဘယ်လိုအလုပ်တွေသူတို့ရဲ့ functions and practices ကိုသင်သင့်တယ်ဆိုပြီးတော့သူကရေးထားပါတယ်ဖွဲ့စည်းပုံတို့ဘာတွေကိုနားလည်အောင်သင်ပေးသင့်တယ်ဆိုပြီးတော့သူကပြောထားပါတယ်။လုံးရက်နှစ်ပေါင်း50လုံးနဲ့သူရဲ့အသွုံနှုံအင်္ဂလိပ် wild atmosphere မှာနေခဲ့ရတယ်အဲ့ဒါကို civilized ဖြစ်လာအောင်သွန်သင်ပေးပါဆိုပြီးတော့သူကပြောထားပါတယ်ဆိုတော့ဒီပုဂ္ဂိုလ်ဥပါထူအောင်အငင်းစားပုဂ္ဂိုလ်ပြောထားတာနဲ့ပတ်သက်ပြီးတော့ဆရာဦးသိန်းနဲ့အဲ့ဒီ ခြေခံပညာမှာပြည်သူနီတီတို့ခြေခံကျန်းမာရေးတို့ဒါအလဲရန်အဆင့်မှာကြတော့ဒီမိုကရေစီသဘောတရားသူ့အမြင်ကိုယ်အမြင်နှိမ့်နှိုင်းဖလှယ်တတ်တဲ့အဆင့်တို့တက္ကသိုလ်အဆင့်မှာနိုင်ငံရေးသိပ္ပံနဲ့ဖွဲ့စည်းပုံဆိုတာဆရာဘယ်လိုသဘောရလဲဆရာအကြံပြန်တော့ဖြစ်နေမယ
်ဟုတ်ကဲ့ကျွန်တော်တို့ဒီနိုင်ငံသားပညာရေးကကလေးငယ်တဲ့ရွယ်ကနေစတင်တယ်ဒီနိုင်ငံသားတယောက်မှာဒီရှိရမယ့်တာဝန်တွေအဲ့ဒါတွေကိုကလေးဘဝတွေကသိဖို့လိုတယ်ဆိုတော့ကျွန်တော်တို့ကဒီအကြောင်းသားကကြည့်တဲ့လူကအုတ်ချုပ်တဲ့သူတွေဆရာတွေမိဘတွေကဖန်တီးပြုံနေမဟုတ်ပဲနဲ့ဒီเจ้าသားကသူ့ကိုယ်တိုင်သူ့ပါဝင်တဲ့အဖွဲ့အစည်းကိုအကျိုးပြုတဲ့သူဖြစ်ပေါ်လူအဲ့ဒီအတွက်သူကတာဝန်ရှိတဲ့နိုင်ငံသားတယောက်ဖြစ်တယ်အဲ့ဒီအတွက်နိုင်ငံသားပညာရေးအသင်ပေးဖို့လိုတယ်နိုင်ငံသားပညာရေးမှာနိုင်ငံရဲ့ဥပဒေတွေအခြေခံဥပဒေတွေဒီအဲ့ဒါတွေကိုသူတို့သိအောင်လုပ်ဖို့လိုတယ်နိုင်ငံရေးစနစ်တွေသိဖို့လိုတယ်ရင်းချမှုတွေသိဖို့လိုတယ်လူမှုရေးပေါင်းရေးဆက်ဆံရေးတွေသိဖို့လိုတယ်အဲ့ဒီနိုင်ငံသားပညာရေးကငဲတဲ့ကလေးဘွားတွေကတိဖို့လိုတယ်။ဒီနိုင်ငံရေးပညာတက္ကသိုလ်ရောက်မှကြီးမှမဟုတ်ပါဘူး။ကလေးဘွားတွေကတိဖို့လိုတယ်။ကလေးဘွားတွေကသူတို့မှာတာဝန်ရှိတယ်။ဒီနိုင်ငံထူထောင်တဲ့နေရာမှာသူတို့ကိုယ်တိုင်တက်တက်ချာချာပါဝင်ဖို့လိုတယ်။နိုင်ငံသားအကောင့်တယောက်ဖြစ်ဖို့လိုတယ်ဆိုတာငငယ်လေးကတိဖို့လို။ဒါကျွန်တော်တို့လက်ရှိတရုံညွန့်နှန်းကဒီလိုမျိုးနိုင်ငံသားပညာကိုပြီးတဲ့အခန်းကဏ္ဍကျွန်တော်မတွေ့ဘူး။အဲ့ဒီအတွက်ကျွန်တော်တို့နိုင်ငံမှာတရုံညွန့်နှန်းကိုပြန်လည်ပြုပြင်ဖို့လိုတယ်။ဒီပြောညနာမှာနိုင်ငံသားပညာကိုထည့်သွင်းတင်ကြားဖို့လိုပါတယ
်ဟုတ်ကဲ့ဆ iam တော်ဟန်ဒီခင်ဗျဒီကျွန်တော်နိုင်ငံတွေမှာဆ iam အခြေခံပညာနဲ့အလဲရန်အဆင့်မှာဒီမူလနာနဲ့အလဲရန်အဆင့်မှာဘယ်လိုအလဲရန်အထက်တန်းအထိပေါ့လေဘယ်လိုဒီနိုင်ငံသားတွေရဲ့စီစဉ်တဲ့တာဝန်တွေပါနဲ့ပတ်သက်ပြီးဘယ်လောက်ထိသင်ပေးကြတာရှိပါလဲဆ iam နည်းနည်းအကြံပြန်ပြောပြပါခင်ဗျကဲရှင်ဒီအ
မေရိကန်မှာတော့လေဒီနိုင်ငံသားပညာကိုသူတို့ကကျွန်တော် English ရော vertical learning ခေါ်တာပေါ့နော
်
ဒီကတည်းကအချင်းမှာအချင်းအရေးသွေးတစ်ခုထည့်တယ်ပြီးအလဲတန်းကြိုင်နည်းနည်းပူပြီးလင်းနေအောင်တင်တယ်ထက်တန်းကြိုင်ပူပြီးနားလေသဘောပေါက်ပြီးပြန်လေအဆုံးချနိုင်တယ်အထိပေါ့အဲ့တော့ဆရာဒေါက်တာသိန်းနဲ့ဆွေးနွေးသွားသလိုပါပဲကျွန်တော်ဒီနိုင်ငံသားပညာရေးနဲ့ပတ်သက်ပြီးတော့မူလတန်းအစင်ကလေးကကိုယ်နိုင်ငံသားစိတ်ဓာတ်တာဝန်ရှိတဲ့နိုင်ငံသားစိတ်ဓာတ်ကိုစထည့်သွားတာပေါ့နော်ဆိုတော့ကျမကတော့အဲ့ဒါကိုထူထောက်ခံပါတယ်။ဟိုဆရာကြီးညင်းစာဟို
ဟုတ်ကဲ့ဥပါထူအောင
်ဆောင်ပြောသလိုပါပဲရှင်။ကျမတို့တစ်စင်းမိတစ်စင်းပေါ့နော် vertical learning နေနဲ့ထည့်ပါမယ်။ဒီနိုင်ငံမှာအဲ့ဒါလုပ်ပါတယ်။ကျမတို့အထက်တန်းအဆင့်ဆိုလို့ရှိရင်ဒီသိုးရပိုင်းဆိုင်ရာတည်တင်တည်ထိုက်တဲ့ဥပဒေတွေအားလုံးကိုတင် जा ပြီးတယ်။အဲ့ကျမတို့မြန်မာနိုင်ငံအနေနဲ့ပညာရေးဘူပါဒ် policy ချတဲ့အခါမှာလူငယ်တွေရဲ့အသံကပါဖို့လိုပါတယ် youth voice တွေပါကျတော့သူတို့ရဲ့အမြင်အတွေးခေါ်ဆရာသမားရဲ့အတွေးခေါ်လူကြီးလူငယ်အားလုံးရဲ့အတွေးခေါ်မှာကျမတို့နိုင်ငံပညာရေးဘူပါဒတွေကိုချမှတ်တင်နေတယ်ကျမသိတယ
်ဟုတ်ကဲ့ဆရာမအဲလူငယ်တွေရဲ့အတွေးခေါ်ဆိုလို့ရမဲသိန်းခရိုင်ဘက္ကသများအဖွဲ့ချုပ်ကကျောင်းသားတူကစာရေးပြီးဆွေးနွေးထားပါတယ်ကျောင်းသားအမြင်ကျွန်တော်ကသူ့ကိုလည်းလေလိုင်းတက်ပြီးဆွေးနွေးပါလို့ဆက်သွယ်တာတယ်လီဖုန်းဆက်သွယ်လို့မရပါဘူးခင်ဗျာကျွန်တော်ကအချိန်ရရင်သူရေးသားထားတာကိုကျွန်တော်အချင်းယုံတင်ပြပါမယ်အခုတိုက်ရိုက်ဆွေးနွေးလို့ရတဲ့သောရရှင်တချို့ကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ပထမဆုံးတော့ရေနံကြောင်းမျိုးကဥသံအောင်ဖြစ်ပါတယ်ဥသံအောင်ကတချိန်တုန်းကကျောင်းဆရာဖြစ်ခဲ့ပြီးတော့အခုတော့နိုင်ငံရေးလှုပ်ရှားတဲ့ပုဂ္ဂိုလ်တူဖြစ်ပါတယ်ဥသံအောင်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကျားပါတ
ယ်ဟုတ်ကဲ့ဆွေးနွေးနိုင်ပါတယ်ခင်ဗျာဒီမှာငါအခြေခံပညာရေးဘယ်လိုပြုပြင်ရမလဲ။ဘာမေ့ကျင်တယ်လဲ
။ဟုတ်ကဲ့။ဟိုအခြေခံပညာရေးဆိုတာကတို့ကပညာရေးဆိုတာနဲ့ပတ်သက်ပြီးတော့တို့ကဒီနေ့တစ်ခုရဲ့ပညာရေးဆိုတာကတော့အရင်းနိုင်ငံမှာသင်ပန်းနေတဲ့ပညာရေးဆိုတဲ့ဒါရိုက်ပတ်ဆိုင်နေပေါ့ဗျာ။ဒီလိုလုပ်နေနေမှာကြာတော့နှစ်ပေါင်း90လောက်ကဒီအမရှင်လက်အောက်မှာနေပြရတဲ့အခါကျတော့တို့နိုင်ငံရဲ့ပညာရေးကအမရှင်တို့ကပညာရေးအနေနဲ့ဒီနေ့ရှိရှိနေပါလေ။ဒီအရောက်သေးတယ်လို့ပြောတယ်။အလားနိုင်ဒီလိုပြည်နိုင်ငံတည်ဆောက်နေကြတယ်လို့ပြောတယ်။ဒါမျိုးဒီလိုပြည်နိုင်ငံတည်ဆောက်နေတယ်ဆိုရင်လည်းကျွန်တော်တို့ပညာရေးပေါ်မှာကျတော့ဒီလိုမျိုးပြည်ဆောင်တဲ့ပညာရေးဆွေးနွေးတွေကရမလာသေးဘူး။ဒီအန္တရာယ်လည်းလူပညာရေးလည်းဆက်သွားနေတာဖြစ်ပါလေ။အဲ့တော့ကျွန်တော်တို့ကနိုင်ငံတကာမှာနိုင်ငံတကာကြောင်းတာလည်းအများကျွန်တော်ပညာရေးသူတွေလည်းကြောင်းရမှာပါ။ကျွန်တော်နိုင်ငံမှာဒါကြောင့်ဒါအေးကြောင်းမှုလို့လည်းဆိုရင်ကျွန်တော်တို့ကအများကြီးကြောင်းရမှာလေ။အမှားချင်းနေတဲ့ကျွန်တော်အလေးစားတင်ကြခြင်းကကျွန်တော်ဆရာအသက်ရှင်တာတစ်ခေတော့ဟာဟိုကျွန်တော်ကြားဘူးရဲ့ဖို့ဖို့ကိစ္စပါဗျာ။မြေပင်ဖြစ်တာ about the level of the teacher ဆိုပြီးတော့ပြောပါတယ်။အဲ့တော့ကျတော့တိုင်းပြည်တစ်ပြည်ကဒီတိုင်းပြည်မှာရှိတဲ့ဆရာတွေကြီးမလို့တော့မြင်နေတယ်လို့အဲ့အင်ဖော်မတီးရဲ့အဲ့လိုဆိုပါလေ။အဲ့တော့တိုင်းပြည်မှာဒီလိုမျိုးနဲ့ဆိုလို့ရှိရင်ကျွန်တော်ကဆရာတွေကြီးအောင်လုပ်ပြရမှာအရေးကြီးဖြစ်ပါလေ။
ဟုတ်ကဲ့ဦးသားအောင်ကျေးဇူးတင်ပါတယ်ဆရာဦးသားအောင်ပြောတာကိုပရိသတ်တွေကြားရလိမ့်မယ်လို့မျှော်လင့်ပါတယ်ကျွန်တော်လည်းမနေ့ကြိုးစားနာထောင်ရတယ်အဲဒီကပြောရင်ဆရာဆရာမရဲ့အယူအသွေးမြင့်တင်ရေးနောက်ပြီးတော့ရေဝတ္ထုပိုင်းဆိုင်ရာအကြောင်းအဆောက်အဦအစားအဆူအထောက်ပံ့သိမ့်နည်းနည်းကိစ္စနောက်သင်ကြားမှု
ဒီစီအောင်ကောင်းတဲ့ပဲကောင်းကောင်းပန်ဆိုတော့တကားတိုင်းကိုလေဒီကတော့ပြင်ရင်ဒီတပည့်ကောင်းတွေမွေးထိုးတယ်ဆရာလေးဘုရားမွေးကြည့်ရဲ့အဲ့ကျွန်တော်ထမိပါတယ်ဟုတ်ကဲ့ဆရာလေးနေနဲ့နှလုံးပေါ့နော်ဆရာကောင်းဆွေများမှာအဲနာတူးနာကိုချင့်တော့အောင်လေးဆိုဒီကဲဒါပေမဲ့ကျွန်တော်နေနေပါတစ်ဖြစ်ဆိုပြီးတော့ဆရာများဆရာသမားကောင်းများနာငါးနာကိုထားကြပါကျင်နာနဲ့ ဒီကတရားပါသိဆိုပြီးတော့နာငါးနာနေပြည်စုံနဲ့ဆရာကောင်းသမားကောင်းများကျွန်တော်နိုင်ငံမှာရှိလာမှုဆက်မယ်ဆိုရင်ကျွန်တော်ဆရာကောင်းတပည့်ကောင်းပန်ဆိုစကားတိုင်းဒီနိုင်ငံတော်ဆရာကောင်းသမားကောင်းများမွေးထုတ်လိုက်မယ်တပည့်ကောင်းများနိုင်ငံကိုတူးတက်အောင်ဦးဆောင်လာမယ်ဒီနိုင်ငံသားကောင်းတွေအရှင်မဖြစ်လာကြမှာမလဲဦးကျွန်တော်တို့လည်းဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါခင်ဗျာဟုတ်ကဲ့
ဒီကဆရာရဲ့အရင်ချင်းနဲ့ဆရာရဲ့သဘောထားပြပြပြောင်းလို့ဖြစ်ပါတယ်။ဦးအင်းမြင့်ဦးအင်းမြင့်လမ်းပြကျယ်လူခွင့်ရေးရှင်နေပညာရေးကများပါလူဆွေးနေကြပါလေဦးအင်းမြင့်ခင်ဗျာ
။ကျွန်တော်တို့ကတော့ဟိုအလုံးများလေအောင်ရှိပါလေပြောပါပြီးပါပြီ။ဆရာကတတိလက်ဆောင်ထက်ဆိုတဲ့ဖြစ်တဲ့ဆရာကြီးပြောရတဲ့ဆရာဆရာမမဆရာကတတိလက်ဆောင်ထက်တဲ့အဲ့လိုမျိုးထုတ်ပြခြင်းလေတိုင်းပြည်ကားသားတွေချင်းဘိုးရတာဟုတ်အတိညာတိုးတက်အောင်ဆုံးရေပညာရေးလောကမှာရှိတဲ့ပညာရေးဘုံများတွေကိုလွတ်လွတ်လပ်လပ်ပညာရေးတိုင်းပြည်တိုးတက်ဖို့အတွက်ခြေလှယ်ဖြစ်စေအာနာပိုင်းတတိကဝေလောက်မလောက်ဖြစ်ခြင်းဘူး သူများသူတော်များတော်ဖြစ်ဖြစ်ကုန်ရအခုတော့ဆရာဆရာမအာနာပိုင်အဖွဲ့ကြီးသာသမီမင်္ဂလာဆောင်ရင်သဘောထူရတဲ့ဘဝရောက်နေတဲ့အတွက်တခါဆရာရဲ့ဇနီးလက်ဆောင်ချက်တာကိုမိုးထုတ်ပြီးတဲ့ဆရာမျိုးပဲလူကြည့်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဝင်မြန်သူကျေးဇူးတော်နောက်ဆွေးနွေးမဲ့တော်ရရှင်တယောက်ခတ်တူနားဆောင်ပြစီအောင်ကျွန်တော်ပြီးတော့မှနမိုအေးဖြစ်ပါတယ်ခင်ဗျာနမိုအေးကြပါလားဟုတ်ကဲ့
ကြားရရှင်
ဟုတ်ကဲ့ဘယ်လိုများပြုပြင်စီခြင်းပါလဲဘာများမိခြင်းပါလဲဟု
တ်ကဲ့ဒီမှာအရင်ပြုပြင်ခြင်းစီခြင်းနဲ့ဆက်ပါတော့အခုကျွန်တော်တို့ဒီမိဘတွေတာသမီတွေကိုယ်တိုင်ကပညာရေးပေါ်မှာပညာရေးစနစ်ကြောင့်ယုံကြည်မရှိတာကိုအရင်ပြောခြင်းတော့ပေါ့နော်သူတို့တွေကဟိုမိသားစုနဲ့အားပေးထားမယ်လားလို့တာသမီတွေကိုယ်တိုင်ကလည်းပညာသင်ကြားဖို့စိတ်ဝင်စားမယ်လားအဲ့ဒါကပထမအချက်ကတော့အချက်ပေါ့နော်အချင်းမခိုင်တဲ့တစ်နှစ်တစ်ပတ်အားရမယ်ဆိုတဲ့အချက်ကြောင့်ပေါ့လေကလေးတွေကဒါအောင်ဖို့အားရမယ်ဆိုရင်ဟာတက်ပြီးဖြစ်တယ်အဲ့ဒါတရတဲ့အတွက်ကြောင့်တစ်နှစ်မတိသေးတဲ့တိုးတဲ့ပြင်းနဲ့ကြောင်းထလိုက်ရတာကလေးတွေနောက်တစ်ခါကျူရှင်ကြောင့်လည်းအချင်းတန်းမြင့်မှဒီစင်တမအစင်တမ်းရဲ့မှာလေယုံကြည်မှုကြောင့်ဒီနဲ့ဒီဟာအရင်ကအဲ့လိုမျိုးစနစ်တွေကလည်းအများကြီးထိခိုက်တယ်။ဟောကျောင်းသားတွေအပေါ်မှာပေါ့တက္ကသိုလ်ကျောင်းသားတွေအပေါ်မှာလည်းထိနိုင်မှုတွေကလည်းအနာဘယ်ရဲ့ဖြစ်အပ်ပွင့်မှုတွေကလည်းကျောင်းသားတွေကစတင်ကျောင်းနဲ့ဝေးရတဲ့ဖြစ်မျိုးတွေဖြစ်ခဲ့တယ်ပေါ့နော်။နော်အခုလိုပေါ့မယ်။ဟိုနေ့ကျောင်းသားနဲ့ကျောင်းသားတွေအနေနဲ့ကလည်းကိုယ်တက်တဲ့ပညာနဲ့ထိုက်တယ်လည်းအလုပ်လုပ်ခွင့်မရတာလည်းပညာရေးစနစ်ရဲ့ကျိုးချိုးလို့ပဲကျွန်တော်ပြောချင်တ
ာ okay, okay.
။ဒါကျမတို့နိုင်ကံပါပါလေ။ကျွန်တော်ပြောချင်တယ်ကျမတို့မျိုးချက်တွေဟာပါလေ။စံတက်ခံပညာရေးစနစ်ထဲမှာပဲတဝဲလေးနဲ့ချိခဲရသလားလို့ပါ။နော်။တကယ်လို့လဲဆိုတော့တိတ်ပါဝိဇ္ဇာပိတ်ပါ။ဒါမျိုးတွေပြောင်းကြောင်းပြောင်းလာခဲ့တာ
။
အခုလည်းပညာတစ်နှစ်တည်းရဆက်တန်းလို့တက္ကသိုလ်လေးနှစ်ဖြစ်မယ်လို့ပြောခဲ့တယ်ပေါ့နော်။ပြန်ပြောင်းဖို့ရှိတယ်ပေါ့လေ။နောက်တစ်ခုကအခုကျမတို့အစိုးရကျောင်းထဲမှာဆိုလို့ရှိရင်မနှစ်ကစပြီးတော့လေမူဂျိုဒန်းထားတာ။ဒီမူဂျိုဒန်းတွေကဟာငါးနှစ်ရွယ်မှာဒါစားတဲ့လေဒီမူဂျိုဒန်းမှာဆံပင်ရဘူးဆိုတဲ့စနစ်ကိုကြက်ထန်းကျင်လို့ဒီငယ်ငယ်ငယ်တွေပေါ့လေသူဖွင့်ကြိုးတိုးတက်တယ်မလားမတိုးတက်လို့ဆိုပြီးတော့အဲ့လိုစီမံချက်နဲ့တွေ့တာကြီးတွေ့တယ်ပေါ့လေဒါကတော့တကယ်လို့အဆလား
ဟုတ်ကဲ့ဟု
တ်ကဲ့
မြင်ရဟုတ်ကဲ့ဟုတ်ကဲ့ကောင်းပါရဲ့
ငယ်ငယ်စားတင်လားငယ်ငယ်ကငယ်တွေဖွင့်ကြိုးတိုးတက်ရေကိုနောက်နေတယ်လားလို့ပေါ့နော်နောက်တစ်ခုကလေဒီကျမတို့ပေါ့လေဆရာဆရာမတွေရဲ့ပညာရေးချင်းနဲ့ပတ်သက်ပြီးတော့ဆရာဒေါက်တာအတိုင်းတော်လည်းမေးချင်ပါတော့ပေါ့နော်ဒီအခုမှတချို့ဆရာဆရာမတွေဆိုအသက်40ကျော်50နီးပါရှိနေတယ်။အခုမှဒီဣတီတွေတင်ငန်းဖြေရလို့ဆက်ငန်းနဲ့အလုပ်တက်ရှိတဲ့ဆရာဆရာမတွေအားလုံး။ဒါစီမံချက်ဟိုအလိုမျိုးစဉ်းရဟိုနေလောက်လာတဲ့အခါမှာတကယ်ဆက်မကတချို့ကအရန်တက်ပြီးသားဆာဖျားရတဲ့အခါခက်ခဲမျိုးတွေဖြစ်လာတာပေါ့။အစတည်းကဒီဟိုတေချာအကောင့်ထဲပြောပြီးလုတ်တင်တယ်လို့ပြောနေတာပေါ့နော်။
ဟုတ်ကဲ့ဟုတ်ကဲ့။နာမွေလောက်ဆိုရင်ရပါဟောပါဖြေဖို့အချိန်ပြရပါလိမ့်မယ်ကျွန်တော်နော်အဲ့တော့နမွေကျေးဇူးတင်ပါတယ်နမွေဆွေးနွေးအချက်တွေအရေးကြီးတယ်အဓိကကျွန်တော်ပြောရင်တော့စံတက်ခံပညာရေးကြီးပဲပုံမှာပြရကြောင်းသားတွေဖြစ်နေရတယ်ဆိုတာရယ်နောက်ပြီးတော့အသက်အရွယ်နဲ့အခုပြတဲ့ဟိုဟာတွေကိုက်ညီမြီကျွန်တော်တရားတစ်ခုဒီမှာဟိုကြောင်းသားဘကသားများအဖွဲ့ချုပ်ကရေးထားတဲ့ကြောင်းသားရဲ့ဆွေးနွေးချက်တွေကလည်းအဓိကဒါတွေပါပဲအဲ့ဒီထဲမှာအရေးကြီးတဲ့တစ်ချက်ကိုကျွန်တော်ပြောချင်တာကတော့ကြောင်းသားများရဲ့ကိုယ်ပိုင်စဉ်းစားတွေးခေါ်တတ်မှုကိုပြုစုပြုဆောင်ပေးဖို့လိုတယ် notes ကိုပြီးကျက်နေတဲ့အစားအဲ့ဒီဟာကိုသူကပြောတယ်နောက်ပြီးတော့စောစောကဦးအေးမင်းပြောသလိုပါပဲဆရာဆရာမဦးအေးမင်းပြောသလိုပဲဆရာဆရာမတွေဟာလုံအလုပ်ကိုလုပ်နေရတယ်စနက်မထမ်းရတာလွဲလို့ပါကင်းဆောင်တဲ့အလုပ်မျိုးလုပ်နေရတယ်တကယ်ပညာရေးနဲ့ပတ်သက်တဲ့ကိစ္စမျိုးကိုလုပ်ဖို့လိုအပ်ပါတယ်ဆိုပြီးဆွေးနွေးထားပါတယ်အခုတိုင်ခံဆွေးနွေးမဲ့ပညာရှင်တွေစီကိုကျွန်တော်လှည့်လို့ပါတယ်ပထမအဦးဆုံးကတော့သူတို့ပြောတဲ့အကြောင်းအရာထဲမှာပထမတစ်ချက်အနေနဲ့ကဒီလူအချင်းနဲ့ကိုင်းကြီးတဲ့သင်ယူညွှန်းနှံကိုရေးဆွဲဖို့အတွက်ဘယ်သူတွေလွတ်ပါလဲမြန်မာနိုင်ငံတွင်းမှာဘယ်သူတွေကဥဆောင်ပြီးဆွေးနွေးရမလဲအဲ့ဒါကိုအခုလက်ရှိအစိုးရကိုအယုံကြည်မရှိဘူးသူတို့မှအယချင်းမရှိဘူးဆိုပြီးသွားရရှင်ရေးထားရတယ်ဆိုတော့ဒီလိုတကယ်လွတ်လပ်တဲ့ပညာရေးဒီမိုကရေစီအတွက်အထောက်ပံ့ဖြစ်တဲ့သင်ယူကိုဘယ်လိုဆွေးနွေးနိုင်မလဲလမ်းစာတွေ့မလဲဆောက်တင်နေတယ်ဒီကိစ္စကတော့တူတူပဲဆွေးနွေးပါနောက်ကိစ္စလည်းကြံသေးတယ
်ဟုတ်ကဲ့ဒီသင်ယူညွှန်းနှံမှာတော့ဒီပညာရေးကိုသူကရည်ရွယ်ဖို့အမျိုးမျိုးရှိတယ်တချို့ကဒီအတက်ပညာဦးစားပေးတယ်အတက်ပညာဆိုအင်္ဂလိပ်စာသင်ချာဒီ academic ကိုဦးစားပေးခြင်းတဲ့လူတွေရှိတယ်တချို့ကလူငယ်တွေရဲ့ဇရိတမြန်မာရေးကိုဦးစားပေးခြင်းတဲ့လူတွေရှိတယ်တချို့ကဟိုနိုင်ငံရဲ့စီးပွားရေးပေါ်မှာအခြေခံပြီးတော့စဉ်းစားကြတယ်ဆိုတော့အဲ့ဒီလိုမျိုးပညာရေးကိုမျိုးမျိုးစဉ်းစားတဲ့အတွက်ပြည်ဦးညနာကိုရေးဆွဲတဲ့အခါမှာဒီပညာရေးနဲ့သက်ဆိုင်တဲ့သူအားလုံးပါဝင်ဖို့လိုတယ်ဆိုတော့လက်ရှိပညာရေးကိုတာဝန်ယူနေတဲ့ပညာရေးဌာနတွေပါဖို့လိုတယ်နိုင်ငံရေးဆိုင်ရာပုဂ္ဂိုလ်တွေပါဖို့လိုတယ်။ပညာရေးဆိုင်ရာပညာရှင်တွေအကြံဉာဏ်ယူဖို့လိုတယ်။နောက်စီးပွားရေးနဲ့ပတ်သက်တဲ့စီးပွားရေးပညာရှင်တွေပါဖို့လိုတယ်။ကျောင်းဆရာတွေ ပါဖို့လိုတယ်။နောက်ပညာရေးဟာငင်းကြီးမှုတွေနဲ့လည်းဆက်ဆက်တဲ့အတွက်ငင်းကြီးမှုဆိုင်ရာပုဂ္ဂိုလ်တွေဘာသာရေးဆိုင်ရာပုဂ္ဂိုလ်တွေဟာဒီတင်ယွန်းညွန်းနဲ့ရေးဆွဲတဲ့နေရာမှာပါဝင်ဖို့လိုတယ်။ပရမအဆင့်အနေနဲ့ကျွန်တော်တို့ပညာရေးကတူးချင်းနဲ့ဆိုင်တယ်လို့နိုင်ငံနဲ့လည်းဆိုင်တယ်အမျိုးသားရေးကိစ္စဖြစ်တယ်။ဒါကြောင့်နိုင်ငံလုံးဆိုင်ရာပညာရေးညီလာခံကိုခြေခြေပြန့်ပြန့်ကျင်းပတင်တယ်။အဲ့ဒီညီလာခံကရရှိတဲ့ပညာရေးသဘောထားတွေပေါ်မှာအခြေခံပြီးတော့မှတင်ယွန်းညွန်းနဲ့လမ်းညွန်းကိုရေးဆွဲတင်တယ်။ဒီတင်ယွန်းညွန်းနဲ့လမ်းညွန်းကိုဒီလွတ်တော်လိုနေရာမျိုးကအတည်ပြုပြီးဆိုရင်သက်ဆိုင်ရာပညာရေးနဲ့ဆိုင်တဲ့ဒေသတွေမှာပြည်နယ်တွေမှာတိုင်းတွေမှာဒီမြို့နယ်တွေမှာဒီ CRD ကိုယ်တိုင်ပါဝင်ရေးဆွဲဖို့ဒီတရုတ်ညွန်းနာကိုတစုံတယောက်တည်းရေးဆွဲတာတက်ကိုသက်ဆိုင်ရာဒေသအလိုက်ရေးဆွဲတာကပို့ပြီးတော့သဘာဝကျတယ်။ဘာကြောင့်လဲဆိုတော့ကျောင်းသားတွေတင်တဲ့ခါမှာသူတို့ရဲ့ဘဝနဲ့ဆက်ဆက်တဲ့သူတို့ရဲ့ဒေသဆိုင်ရာငင်းကျင်းမှုတွေနဲ့ဆက်ဆက်တဲ့ပညာရေးမျိုးကသူတို့အတွက်ပိုကျိုးရှိတယ်။ဒါကြောင့်မို့လို့တရုတ်ညွန်းနာရေးဆွဲရင်ဒေသဆိုင်ရာပုဂ္ဂိုလ်တွေကရေးဆွဲတာပိုကောင်းတယ်။ဒါပေမဲ့လမ်းညွန်ချက်ကတော့အားလုံးနဲ့တနင်္ဂနွေနေ့ဆိုင်တဲ့ဒီလမ်းညွန်ချက်တော့ချဖို့လိုတယ်။ကျွန်တော်ချန်ပေးချင်တာကတော့ဒီခြေခြေပြက်ပြက်ဒီတနင်္ဂနွေနေ့ဆိုင်တဲ့ပညာရေးကိုခြေခြေပြက်ပြက်ဆွေးနွေးပြီးတော့ရရှိတဲ့အချက်တွေမှာမူတည်ပြီးတော့လမ်းညွန်ချက်ရေးဆွဲပါ။ဟု
တ်ကဲ့ဆရာ။
လမ်းညွန်ချက်ကိုမူတည်ပြီးတော့မှဒေသအလိုက်ဆရာဒီကိုယ်တိုင်ပါဝင်ရေးဆွဲဖို့ဒီလိုချန်ပေးချင်ပါတ
ယ်။ဟုတ်ကဲ့ဆရာမတော်ဟန်ဒီဘယ်လိုသဘောပါလဲဆရာမအချိန်1မိနစ်ပဲရပါတယ်ဆရာမဒီတိုင်းပြည်အတွက်မှန်တယ်လိုအပ်တဲ့သင်ယူညွှန်းနှံလက်တွေ့ဖြစ်နိုင်ရေးဆရာမပဲလို့ခြံပေးခြင်းပါလဲ
ဟုတ်ကဲ့ရှင်ကျမအနေကတော့ဒီသင်နှံရေးဆွဲတဲ့သင်ယူနှံရေးဆွဲတဲ့ပညာရှင်တွေနဲ့ဆရာဆရာမတွေမှာအရေးချင်းဟိုအပြည့်ဖြစ်လာအောင်ပေါ့နော်ကျမတို့အရင်ဖြည့်ဖို့လိုတယ်လို့ကျမမြင်ဟိုဆရာတွေမှာကျမတို့ professional development အမြဲတမ်းရှိနေရမယ်အဲ့ဒီဘိုင်းကမြန်မာပြည်မှာအားနည်းမှုရှိနေသေးတယ်အဲ့တော့တီယွန်းညွန်းနဲ့ရေးဆွဲတဲ့သူကလည်းဆရာဒေါက်တာသိန်းနဲ့ဆွေးနွေးသလိုပဲကျမတို့တိုင်းအလိုက်ကောပြည်နယ်အလိုက်ကောပြန်ပြီးအဆုံးချနိုင်တဲ့တီယွန်းညွန်းနဲ့ဖြစ်ဖို့လိုတယ်ကျမတို့ရေးဆွဲထားတဲ့တီယွန်းညွန်းတန်းကိုလည်းတင်ကြားအကောင့်ထည့်ဖို့မဲ့တိုင်းမှာရှိတဲ့ဆရာဆရာမများပြည်နယ်ပြည်ပမှာရှိတဲ့ဆရာဆရာမများကတင်ဒန်းအပြည့်အဝအရေးချင်းနဲ့တင်ဒန်းနေ
ဖြစ်စည်းဖို့လိုတယ်လို့ကျွန်မကတော့အကြံဉာဏ်ပေးပါတယ်။ဟုတ်ကဲ့စက္ကန့်20ကျန်တဲ့ထဲမှာဆရာဦးသိန်းကအဲ့လိုရေးဆွဲမဲ့နိုင်မဲ့အခြေအနေမျိုးမြန်မာနိုင်ငံမှာအခုပေးပြီလားခင်ဗျာ
။အခုလက်ရှိမှာမတွေ့သေးပါဘူးကျွန်တော်တို့ဒီလိုမျိုးဖြစ်ရဝိုင်းပြီးတော့ကြိုးစားရမှာပါ
။ဟုတ်ကဲ့ဆရာအထူးကျေးဇူးတင်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရတဲ့သောတာရှင်တွေစာရေးမင်းမြန်ဆွေးနွေးရတဲ့သောတာရှင်တွေဒါကအဓိကတာဝန်ယူဖြေကြားပေးတဲ့ပညာရေးပါရဂူကြီးနှူးဦးလည်းအထူးကျေးဇူးတင်ကြောင်းပြောကြားရင်းနဲ့ဒီကနေ့စီစဉ်ဒီကုန်းချုပ်ပါတယ်။သောတာရှင်အားလုံးကျမ်းမာချမ်းသာကြပါစေခင်ဗျာ။